မင်္ဂလာဒေ့စ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတိမ့်နဲ့ချီပြီးတော့ခိုးလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်ရေရှားပါပြက်လက်မှုနဲ့ကြုံနေရတဲ့အတွက်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဒုက္ခသည်စခန်းတွေကဒုက္ခသည်အရေးကူညီပေးနေသူတွေကဒုက္ခသည်တွေအတွက်အရေးတကြီးလိုအပ်နေတဲ့ရေပြဿနာကိုပြည်လဲအောင်နှီးမျိုးစုံနဲ့ဖြေရှင်းပေးနေပေမဲ့လို့ဒုက္ခသည်တွေအတွက်လုံလောက်တဲ့ရန်ပုံငွေကမရရှိပဲဖြစ်နေပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်အကြံဖက်ပြိပခတွေတွင်နည်းမြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေဆိုရင်ရလို့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံနေခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေရှိနေတဲ့ဒေသမှာတော့မိုးနှဲပါနေတာကြောင့်ဒုက္ခသည်စခန်းတွေထဲရေပြက်လက်မှုတွေဖြစ်နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရေပေးပို့နိုင်မှုအများဆုံးကြိုးပမ်းနေကြရတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ရေအခက်ခဲကတိတ်ကိုဆိုးဝါးနေပြီလို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျရစ်ကပြောသွားပါတယ
် UNHCR and its partners will truck water to some 140,000 Rohingya refugees and that will be taking place in the country
ဒုက္ခသည်တွေအတွက်ရေထောက်ပံ့မှုမရရင်ဖြစ်တဲ့အနေအထားဖြစ်နေပါတယ်သူတို့ကိုရေပေးဝေမှုကိုလည်းခွဲထမ်းနဲ့လျှောက်ပြီးပေးနေရပါတယ်အခုလိုရေအလုံးလောက်မရတာကြောင့်စခန်းတွေမှာရေကအဆင့်ပြန့်ပွားတဲ့ရောဂါတွေဖြစ်လာနိုင်ခြေရှိလို့စိုးရိမ်စရာကောင်းပါတယ
်ဒါကတော့ကုလသမဂ္ဂတွင်မှူးချုပ်ပြောခွင့်ရသူစတီဗင်ဒူဂျရစ်ပြောသွားတာပါတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတာကြောင့်တောက်တုံးရေကိုစခန်းတွေထဲမှာလူဦးရေခွဲထမ်းနေပဲရေရရှိတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်ကုလသမဂ္ဂနဲ့ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့အစည်းတွေဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်စခန်းတွေထဲတောက်ရည်တုံးရည်တွေဖြန့်ဝေပေးနေပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ်
။ရေရတော့လောလောဆယ်အခုကျွန်တော်တို့ဒီနေတိုင်းဖုန်းနဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ဖုန်းရတယ်ဆော်ရတယ်အဲ့ဒါကျွန်တော်တို့ဒီမှာရောဂါကအမျိုးမျိုးဖြစ်နေတယ်ဒီမှာလည်းအခုစေရူဒီမှာရှိတဲ့စေရူမှာတော့မခင်နိုင်ဘူးအဲ့လိုမျိုးကတော့ဒီမှာလူနာတွေအဲ့လိုများတယ်ဆော့တော့ရင်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောချင်တာကျွန်တော်တို့ဒီမှာသူတို့ထူပြီးတော့ဖိုက်ဒီမှာအဲ့ဒီဟိုဟုတ်တာသူတို့ကဒီ NGO တွေက contact ပြီးတော့ဒီဖက်ကလူတွေကိုသူတို့ contact လုပ်ပြီးတော့အဲ့ဒါကိုထူတယ်အဲ့ဒါကမှလူတိုင်းကအဲ့ဒီဘီကိုဖုံးလို့မရဘူးဒါပေမဲ့ကျွန်တော်ကဆောင်းထဲအောင်လုပ်ပြီးမယ်ဆိုလို့ဆိုရင်ကျွန်တော်မှဒီအနည်းနဲ့ဖောင်းကြမှာဒီတော့သူတို့ခဲ့တဲ့နေရာမှာမလို့ပဲတကူအဆံပေးတဲ့နေရာအဆံပေးတဲ့နေရာမှာသူတို့ရေဖိုက်ဖူပြရမှာအဲ့ဒါလုံးမယ်လို့သူတို့ကျွန်တော်ကအဆံပေးနေအခုကျွန်တော်အဆံပေးမှုသူတို့ကျွန်တော်ကျူအဒီမှာစကန်လျာကွန်ပေါ်မှာရှိတဲ့တောင်အောင်မှာရှိတဲ့တောင်လေမှာရှိတဲ့အဲ့လိုမျိုးတွေပုံစံမှာဒီမှာသူတို့ဘယ်လိုလုံးမလုံးကောင်းမယ်ဆိုလို့ဒီမှာမေဖူပြလို့မေအောက်ကနေဖိုက်ပေးပြီးတော့အဲ့ဒီဖိုက်နဲ့သူတို့တော့ပြင်းမယ်ဆိုလို့ဆိုရင်ပူလို့ခေါင်းမှာလို့ပြင်းနေကျွန်တော
်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတိမ့်ချီပြီးနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေတောက်တုံးရေရှားပါပြက်လက်မှုအပြင်စားနပ်ရိက္ခာဆေးဝါးစောင့်ရှောက်မှုနဲ့ကျန်းမာရေးပညာရေးလိုအပ်ချက်တွေရင်ဆိုင်နေကြရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမျိုးတန့်ကလည်းပြောပါတယ
်ဒုက္ခကျွန်မရောက်ကြတယ်ပြီးတော့ဆက်ချင်ပြည်တော်ရေရတော့စားနပ်ဆေးပြီးတော့ရေပေးနေတယ်ပြီးတော့ရုံးနေလို့ရေမရဘူးလေချေရတော့ဟာဘလို့ဘူးဆိုရင်လည်းဘုံမောကိုချမရပြတ်နေကြတယ်ပြီးတော့အချက်ချက်တော့မရကျွန်မနေတယ်ဆက်မပြေရမရှိသေးတော့ချမရပိုင်းမှာလည်းဒီလိုနဲ့ကိုမတော်ဖို့ကကြတော့ဒီညာလေးပိုင်းမှာအဆမပြေဘူးကလေးညာပြည့်ရကလေးကတော့ချမချေပြီးတော့ဒီအိမ်မနေနေရတယ်အဲ့ဒါကြောင့်လည်းဆက်မပြေပါဘူး
အခုလက်ရှိတွေ့ရသည့်6တွေ့ပူပြင်းမှုကြောင့်တောက်သုံးရည်တွေခန်းချောက်ပြက်လက်မှုတွေနဲ့ကြုံနေရတယ်လို့မိုးရွှေဝင်လာလို့ရှိရင်လည်းမိုးလေကပြင်းထန်ပြီးမြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြရနိုင်လို့ယာယီတဲစခန်းလေးတွေထဲမှာပဲခိုလုံနေထိုင်နေရတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးကိုအခက်တွေ့လာရမယ့်အနေအထားဖြစ်နေပါတယ်လို့ဒုက္ခသည်တွေကဆိုပါတယ်ဒီလိုမျိုးဒုက္ခသည်တွေရဲ့အရေးကိုဖြည့်ဆည်းပေးနိုင်မှုအတွက်လိုအပ်နေတဲ့ရန်ပုံငွေအပိုင်းမှာငွေတွေအများကြီးလိုအပ်နေသေးတယ်လို့လည်းကုလသမဂ္ဂပြောခွင့်ရသူစတီဗင်ဒူဂျရက်စ်ကလည်းအခုလိုပြောပါတယ
် And an update also on the funding for the Rohingya humanitarian crisis less than 1/5 of the $922 million needed for the 2019 response plan
မြန်မာ့ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာ6,000ကျော်အတွက်ဒီ2019ခုနှစ်ဒုက္ခသည်ကူညီပေးရေးအစီအစဉ်မှာလိုအပ်ငွေတန်း920,000,000ပဲရရှိပါသေးတယ်
ရ ရိုဟင်ဂျာလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကခေါ်ဝေါ်တဲ့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးနှုန်းပေမဲ့ဒီဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပြန်လည်လက်ခံရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်။